ကိုဗစ် -19 ရောဂါထပ်တိုးလူနာတွေထဲမှာပြပခီးသွားရာဇဝင်မရှိသလိုယောဂါဖြစ်ပွားနေသူတွေနဲ့ထိတွေ့မှုမရှိထားပဲဒီယောဂါပိုးတွေ့သူဥယျာဉ်မြင့်တက်လာမှုအပေါ်သတိထားဆင်ခြင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့သတင်းကိုတင်ဆက်ပေးသွားပါမယ်ဒီပိုးဟာအမြဲတမ်းလက္ခဏာပြတာတာမဟုတ်ပဲတချို့လူတွေမှာယောဂါလက္ခဏာလုံးဝမပြပဲတခြားသူတွေကိုကူးစက်နိုင်တာမို့ပိုးသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကထောက်ပြနေကြတာပါလက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတူပြုလူနာဥယျာဉ်ဟာပမာဏမြင့်တက်လာသလိုပိုးတွေ့သူအများစုကလည်းရန်ကုန်ကဖြစ်နေရမို့ရန်ကုန်ကယောဂဖြစ်ပွားတဲ့ဗဟိုချက်လိုဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ပိုးတွေ့လူနာတွေထဲမှာခီးသွွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူတွေနဲ့ထိတွေ့မှုမရှိဘဲကူးစက်ခံရတာတွေကလည်းတိုးလာနေတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေကဒီပေါ်မှာစိုးရိမ်နေကြတာပါCOVID-19 ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ပြည်သူတွေအနေနဲ့မလိုအပ်ဘဲအပြင်သွားတာမျိုးကိုရှောင်ကျဉ်ပြီးနေအိမ်အဝင်အထွက်တွေကိုဂရုစိုက်ဖို့နဲ့မြန်မာနိုင်ငံမှာကပ်ရောဂါ COVID ဒီထက်ပိုပြီးမပြန့်ပွားအောင်လူထုရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးဆုံးဖြစ်နေတယ်လို့အထွေထွေယောဂါကူဆရာဝန်ဒေါက်တာမိုးကျော်နိုင်ကပြောဆိုလိုက်ပါတယ
်။သူရဲ့ natural history diamond လို့ဆိုတာဖြစ်နာတယ်။တော်တယ်ဆိုတာက local tradition ပြီးရင်လာမှာပဲဆိုတာသိနေလေ။ဟိုနိုင်ငံတိုင်းအောင်ပြန်ကြည့်ရင်လည်းလူမမသိတော့ asymptomatic carrier ကြီးကနေ infection လုပ်စီဝင်လာနိုင်ငယ်အဲ့ဒါဆိုအိမ်ကိုပါလာ transmission စတဲ့အချိန်ဖြစ်လာတဲ့အတွက်ပိုပြီးဆိုက်ကြပါပို့ပဲရှိတယ်ပေါ့အပိုင်းမှာတဖြည်းဖြည်းများလာဖို့ပဲရှိတယ်ဒီလိုမျိုးလေးတွေနောက်ပိုင်းမှာလည်းတွေ့လာဖို့ရှိတဲ့အတွက်ပိုပြီးဆိုက်ဖို့လိုလာပြောချင်တာပေါ့နော
်ဒီလို COVID-19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေဖြစ်နေကြသူတွေလည်းရှိနေသလိုထိန်းချုပ်ရေးပိုင်းနဲ့ပတ်သက်လို့လွဲမှားတဲ့စီမံခန့်ခွဲမှုတွေရှိတယ်ဆိုပြီးအစိုးရဘက်မှဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့အစိုးရရဲ့ယောဂါထိန်းချုပ်ရေးအစီအစဉ်တွေမှာအားနည်းမှုတွေရှိနေတယ်လို့ထောက်ပြသွားပါတယ်
။တွာလာလှုပ်ရှားမှုကိုကန့်တတ်ဖို့ဟာအင်မတန်မှအရေးကြီးတာကိုတွားတွေ့တယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာနော်တကယ်တမ်းကတွာလာလှုပ်ရှားမှုကိုမကန့်တတ်နိုင်ဘူး။နော်တွာလာလှုပ်ရှားမှုကိုမထိန်းချုပ်နိုင်ဘူးဆိုရင်ဒီယောဂါပိုးပြန့်နှံ့မှုအတွက်ပို့ပြီးတော့ဟိုစိုးရိမ်စရာရှိလက်ရှိအခြေအနေပေါ့လေနော်ဒီ100ကျော်လောက်နော်ကူးစက်ခံနေရတဲ့အခြေအနေဒီအဖိတ်အစဉ်ရှိထားတဲ့အခြေအနေမျိုးမှာအစိုးရပိုင်းကျွန်တော်တို့ခေါင်းဆောင်တွေအနေနဲ့ပေါ့လေတွားလာလှုပ်ရှားမှုပြန့်တတ်တဲ့အမိန့်ထုတ်ပြန်ဖို့ကိုနော်မတုံ့တက်တဲ့နယ်လို့မြင်တယ
်လူတွေခက်ခွာခွာနေစေတာကိုအချိန်စောစောကလေးကစီးမြင်ချလိုက်နိုင်တဲ့နိုင်ငံတွေမှာCOVID-19 ယောဂါထိန်းချုပ်ရေးအတွက်ကောင်းကျိုးများစွာဖြစ်ခဲ့ကြောင်းကျန်းမာရေးပညာရှင်တွေကထောက်ပြကြသလိုဒီလိုလူတွေလိုက်နာနေထိုင်စေဖို့အတွက်ကယောဂါထိန်းချုပ်ရေးအတွက်အစိုးရရဲ့စီမံမှုတွေကောင်းဖို့လည်းလိုအပ်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံဖို့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတားဆီးရေးနဲ့အတူပါလာတဲ့စိန်ခေါ်ချက်တွေကအများအပြားရှိနေတာကြောင့်ပြည်သူတွေအနေနဲ့ချမှတ်ထားတဲ့စည်းမျဉ်းတွေကိုလိုက်နာဖို့ဒီယောဂါပိုးပြန့်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ဆိုလာသူကတော့ဒီတွေယောဂါကုဆရာဝန်ဒေါက်တာကျော်စွာဦးပါ။
တမန်နဲ့အာဇာဝင်ခံထုတ်ပြန်လာတဲ့အထူးသဖြင့်ကျွန်တော်တို့ဒီခက်ခွန်ခွန်ဒီဘုကိစ္စပေါ့နော်။လူစုလူဝေးတန်တန်တော့ရှောင်ဖို့မဖြစ်မနေပြင်သွားရင် mask ပေါ့နော်။ mask ဒီပိုင်းတက်ဖို့ပေါ့နော်။တန်တန်တော့ကျွန်တော်ပွဲလန်းနေရှောင်ဖို့ပေါ့။အဲ့ဒါမလုပ်ဖို့ပေါ့။အဲ့ဒါရောအရေးကြီးပါလေ။တန်တန်တဲ့လူပေါ့ဗျာ။ဟိုအိမ်မှာပဲနေလို့ရမယ့်နေဆိုရင်အိမ်မှာပဲနေရတော့အကောင်းဆုံး။ဟိုနောက်ဆုံးဟိုကိုယ်အနေနဲ့လည်းကုဆတ်နိုင်တယ်ဆိုတာလေးကိုစိတ်ထဲမှာထားပြီးတော့တန်တန်တော့ပေါ့နော်။ကိုယ်လည်းကာကွယ်ကိုမိသားစုလည်းကာကွယ်ဆိုတဲ့သဘောပ
ါထုတ်ပြန်ထားတဲ့စည်းရင်းတွေအရခီးသွွားရာဇဝင်လည်းမရှိယောဂါရှိသူနဲ့ထိတွေ့မှုမှယောဂါရှိသူတွေနဲ့ထိတွေ့မှုမှတ်တမ်းမရှိပဲကူးစက်ခံရသူဥယျာဟာ၅ဦးရှိပြီးအခုချိန်ထိသူတို့ကူးစက်ခံရမှုအပေါ်ရှင်းရှင်းလင်းလင်းပြောဆိုနိုင်တာမရှိသေးပါဘူးဒီလိုကူးစက်ခံရသူတွေနောက်ထပ်ရှိမလာအောင်ဘယ်လိုအစီအမံတွေနဲ့ဆောင်ရွက်နေသလဲဆိုတာနဲ့ပတ်သက်လို့ကျမရေဝန်ကြီးဌာနဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုခဲ့တာမရှိခဲ့ပါဘူးပြည်ရဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူပေါင်း112ဦးရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်။